ကျားကြီးတခင်ကိုရောမိုင်းနဲ့ပတ်သက်လို့ပေါ့ဘာဘာမှတ်မှတ်ရရှိတာလေးတွေပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်က1954ခုနှစ်မှာကျားကြီးရဲ့ငင်းငင်းရဲ့ဖွဲ့အောင်မှာကျွန်တော်လုပ်ခဲ့ပါတယ်ကျားကြီးကအနည်းဆုံးကျွန်တော်တို့ကိုသွန်သင်ဆုံးမခဲ့တာတွေကတော့ကျွန်တော်အမှတ်တရပါကျားကြီးကမင်းတို့ငယ်တုန်းမှာတိုင်းပြည်နဲ့လူမျိုးရဲ့အကျိုးစီးပွားအတွက်ကိုမင်းတို့လုပ်နိုင်နေတာလုပ်ကြဆိုပြီးတော့ကျားကြီးကကျွန်တော်တို့ကိုဩဝါဒပေးတာပါတယ်ဒါတစ်ချက်နောက်တစ်ချက်ကတော့ထူးထူးခြားခြားအမှတ်တရလေးရှိတာကတော့ဒါလဲလို့ဆိုလို့ရှိရင်ဒါအင်္ဂလိပ်ဆိုတာလက်ထက်ပါဒါဆရာကြီးကကျွန်တော်တို့ပြောခဲ့တဲ့ကိစ္စပါအဲ့ဒါဘာလဲလို့ဆိုလို့ရှိရင်ဗိုလ်တော်ရမင်းသားဒီအိရှိဆံမင်းသားကဗမာပြည်ကြွလာတဲ့အခါမှာဆရာကြီးကိုဒီမင်းသားနဲ့ပတ်သက်ပြီးတော့ဟာလာမင်းသားရဲ့ဂုံပုတ်ကြီးချီးကျူးသောပနာပြုခဲ့လေကျိုးကြီးတပုတ်ရေးပေးပါ။ဗျာငွေကလည်းတထောင်ပေးပါမယ်လို့အဲ့ဒီလိုချင်းကပ်ပြီးတော့တောင်းဆိုတဲ့အခါမှာဆရာကြီးတခင်ကိုရောမိုင်းကဘာလုပ်လဲလို့ဆိုလို့ရှိရင်ငါကနေချက်သမားအကျိုးပြုလုပ်ငန်းမှန်မများကိုဘာမှမလုပ်ပါဘူးလေ။ဝေးတထောင်ပဲမကလို့တပေါင်းပေးလေမလုပ်နိုင်ပါဘူးလေ။ရှာမျက်ပေါက်ခံပြီးတော့အစားမစားပဲသိရင်သိပါစေ။ငါမေးပေးနိုင်ဘူးဆိုပြီးဆရာကြီးအဲ့လိုညင်လိုက်တာရှိပါသာဆရာကြီးရဲ့ပြောစကားအရကျွန်တော်ပြန်ပြောပြတာပါနောက်တစ်ခါပါလဲလို့ဆိုလို့ရှိရင်ဆရာကြီးကငါမသိခင်ငင်းညာရေးကိုရတာမြင်သွားခြင်းလေဆရာကြီးကဘလို့ငင်းညာရေးကိုလိုချင်တယ်လို့ဆိုလို့ရှိရင်ဆရာကြီးကသူလိုချင်တဲ့ငင်းညာရေးဟာဘသူဘသူမှမနာစီမတားစီပါနဲ့ဒီလိုနီးမျိုးနဲ့စဉ်ဆက်ဆွေးနွေးပြောဆိုပြီးတဲ့အခါကျတော့တင်မုန်းချီတဲ့ငင်းညာရေးမျိုးနဲ့ဆွေးနွေးပြီးယူကြပါလို့ဆရာကြီးကဒီလိုမိန့်ခွန်းပြောပါတယ်။ဒါဆရာကြီးရဲ့မူအရင်းပါ။ဆရာကြီးကဒီလိုငင်းငင်းကိုစာပေနဲ့ပထမအဦးဆောင်ရွက်ခဲ့ပါတယ်။နောက်ပိုင်းမှကြတဲ့အခါကျတော့စာပေတင်မကတော့ဘဲနဲ့လူကိုယ်တိုင်ဆရာတော်တန်ဃာတော်များကိုရှောက်ထားပြီးတော့ဆရာတော်တန်ဃာတော်များရဲ့ဩဝါဒတရားဆရာကြီးကငင်းငင်းလုပ်ငန်းတွေကိုလုပ်ကင်ခဲ့ပါတယ်။ဟုတ်တော့ဘောငါးကျန်တဲ့ခုနှစ်ခုနှစ်လောက်ကြာတဲ့အခါကျတော့ဆရာကြီးရွှေဖြူတို့ဘာလို့စသဖြင့်ပုပ်ကိုကြီးတွေနဲ့ဒီယဟန်တန်ဃာတွေပါဝင်တဲ့ဒီရင်းငင်းကြီးအဖွဲ့ရှိကူးကော်မတီဆိုတာကိုဖွဲ့ပြီးတော့ဒီရင်းငင်းကြီးအဖွဲ့ကြီးကိုလုပ်ပါတယ်။တော့ဘောငါးကျန်တဲ့ခုနှစ်ခုနှစ်မှာဒီရင်းငင်းကြီးကွန်ဖရင့်ကြီးတရခေါ်ယူကျင်းပပါတယ်။ဟောအဲ့ဒီကနေတောက်လျှောက်ပါပဲဆရာကြီးတကယ်ကိုရောမိုင်းကသေတဲ့အထိဒီရင်းငင်းကြီးလုပ်ခဲ့ပါတယ်။အဲ့ဒါပါပဲဒီပြင်ပြင်ထူကြတာတွေကတော့အများကြီးရှိပါတယ်ပြောမယ်ဆိုရင်ပြောလို့တော့ဆုံးမယ်မဖြစ်ပါဘူးကျွန်တော
်ဟုတ်ကဲ့အဲ့တော့ဟိုကပေါ့နော်ဒီပြည်တွင်းငင်းငင်းအင်းလှူရှားမှုကိုဆရာကြီးတခင်ကိုရောမိုင်းဥဆောင်ပြီးတော့ဒီလောက်ဟိုနှစ်နဲ့ချီပြီးတော့လှုပ်ခဲ့ပြီမဲ့ဘင်းရင်းစီမရသေးပေါ့နော်အဲ့ဒီဟာဘာလို့မရသေးလဲဆိုတော့ဘာဘာလို့အနေနဲ့သုံးသပ်ထားတာလို့ရှိလားခင်ဗျာ
အဲ့ဒါကတော့ကျွန်တော်တို့မှာရှင်းနေရဆိုတာကတစ်ဖက်တည်းရှင်းနေလို့မရဘူးနှစ်ဖက်ရှင်းနေမှရမှာပါအဲ့တော့ဆရာကြီးကလည်းနှစ်ဖက်စလုံးကိုရှင်းနေကြပါ။ဟာလာတယောက်နဲ့တယောက်ဟာလာသူမနာကိုမနာဟာလာစဉ်းစားကြပါညှိနှိုင်းကြပါဒီလိုပြောနေတာပါပဲ။သို့တော်လည်းပဲမဖြစ်ခဲ့ပါဘူး။ချုပ်ကြည့်လိုက်လို့ရှိရင်ဘာတွေ့တာမလဲလို့ဆိုလို့ရှိရင်တစုံတရာအတိုင်းသာထိအတ္တမမာနလေးတွေလည်းရှိပေါင်းရှိကြမယ်လို့ထင်ပါတယ်။အဲ့တော့တကယ်တကယ်လုပ်ချင်ရင်တော့နှစ်ဖက်စလုံးကအတ္တမမာနကြီးချပြီးတော့တကယ်စိတ်စားရပါမယ်တကယ်ကြည်နိုင်ရပါမယ်တကယ်ဆွေးနွေးရပါမယ်ကျွန်တော်တို့အဲ့လိုပဲသဘောရပါတယ
်ဟုတ်ကဲ့ဆိုတော့အခုအချိန်ဒီမှာလည်းဒီပြည်တွင်းစစ်တရားလည်းထပ်ဖြစ်နေပြီပေါ့ဘဘရဲ့နော်ဘဘတို့ကြားလည်းမြင်တဲ့အတိုင်းပဲအဲ့တော့ထပ်ပြီးတော့လည်းငြိမ်းချမ်းဆိုတာကြီးကလည်းဘာပြောပြောအဓိကကြားနေတာဟုတ်အဲ့တော့အခုခေတ်မျိုးဆက်လူငယ်တွေရောဒီငြိမ်းချမ်းရဖို့အတွက်ဘာတွေလှုပ်ရှားဆောင်ရွက်တင်တယ်လို့ဘဘတို့အနေနဲ့အကြံဉာဏ်ပေးခြင်းလဲခင်ဗျာ
ဒီငင်းငင်းလုပ်တယ်ဆိုတာကရံဖြစ်ဖို့မဟုတ်ပါဘူးရံဖြစ်တာကိုပြန်ပြေးပေးတယ်ရပါဒီတော့ကကျွန်တော်တို့ကငင်းငင်းကိုလုပ်တဲ့အခါမှာအမိန်ပေးလို့မရပါဘူးမေတ္တာရခန္ဓာနဲ့ပဲပြောရပါအဲ့တော့နှစ်ဖက်ကြည့်နေတဲ့အင်အားစုတွေအားလုံးကိုကျွန်တော်တို့မေတ္တာရခန္ဓာမှာအဲ့တော့အဲ့လိုမေတ္တာရခန္ဓာနဲ့အလုပ်တွေကိုလုပ်တဲ့နေရာမှာလည်းပဲဆရာကြီးရဲ့ဩဝါဒအတိုင်းလူငယ်လူရွယ်တွေမကပါဘူးအဲ့လိုဒီသားတွေအားလုံးလုံးဓမ္မလေဓမ္မရဟန်းတန်ဃာတော်တွေနောက်မိဂျီယာကပုဂ္ဂိုလ်တွေလူပညာရှင်တွေအားလုံးဟာငင်းငယ်ရဲ့အတွက်ဝိုင်းဝန်းလုပ်ပေးခြင်းလို့ကျွန်တော်တို့ထင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါပါ